ကိုဗစ်ရောဂါကြောင့်သေဆုံးသူတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရောဂါပြင်းထန်မှုအဆင့်ခွဲပြီးကုသမှုပေးဖို့ကိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ပိုးရွေးလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာလူနာတွေရဲ့ရောဂါလက္ခဏာပေါ်မူတည်ပြီးကုသမှုပေးဖို့နဲ့ရောဂါလက္ခဏာမပြင်းထန်သူတွေကိုနေအိမ်မှာထားဖို့ကျန်းမာရေးတာဝန်ရှိသူတွေစီစဉ်နေတာဖြစ်ပါတယ်။ယောဂကုသမှုမှာထိထိရောက်စီမံခန့်ခွဲနိုင်အောင်ရည်ရွယ်ပြီးယောဂဘူးရှိတဲ့အတီးပြူလူနာတွေကိုအုပ်စုသုံးစုခွဲအဆင့်သတ်မှတ်ပြီးကုသမှုပေးမှာဖြစ်တယ်လို့လဲကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနဗဟုကုသယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။ဒီမှာကတည်းကရတော့အနမရတော့ပိုးတွေ့လူနာပေါ့နော်။အခြားယောဂလက္ခဏာလည်းမရှိဘူး။နောက်ခံယောဂလည်းမရှိဘူး။ဒါမျိုးတွေဆိုရင်အနမရတဲ့သူတည်တံ့စင်တာဆိုပြီးတော့ထားပါတယ်။အဲဒုတိယအုပ်စုကတော့ယောဂလက္ခဏာအတင်းတင်းရှိတယ်ဖျားချောင်းဆိုးပေါ့နော်အနံမရအာမောပန်းပေါ့နော်အစားဖြစ်တယ်လို့လက္ခဏာရှိတယ်တိတ်တော်လက္ခဏာတွေကမဆိုးဘူးသူတို့တွေကိုကြတော့သူတို့လက်ရှိကုသမှုခံယူနေတဲ့စိတ်ယုံမှာပဲသူတို့ဆက်လက်ကုသမှုခံယူမယ်လိုအပ်လို့ရှိရင်တော့ကိုဗစ်ကုသရေးဌာနဖောင်ကြီးကိုရွှေ့မယ်ပေါ့နော်ဒါဒုတိယအုပ်စုဖြစ်ပါတယ်တတိယအုပ်စုကတော့အသက်ကလည်းကြီးမယ်ယောဂလက္ခဏာကလည်းပို့ပြီးတော့ဆိုးရွားမယ်ဒီကိုတွေကသူတို့ကနောက်ခံယောဂတွေလည်းရှိနေမယ်ဆိုလို့ရှိရင်တော့သူတို့တော့ကိုဗစ်ကုသရေးဌာနစိတ်ယုံတွေကိုပို့မယ်ပေါ့ဒီနေရာမှာ
အရင်တော့ကပိုးရီလူနာတွေကိုထားရှိကုသမှုပေးနေတဲ့တောင်ကလာဝေဘာကီနဲ့ဖောင်ကြီးစေယုံအဲ့ဒီနေရာတွေအပြင်အခုအချိန်မှာရန်ကုန်စေယုံကြီးကိုလည်းတိုးချဲ့နေတယ်လို့ပြောပါတယ်။မြောက်ကလာအင်းစိန်နဲ့တင်ငန်းကျွန်းဆံပြစေယုံကြီးတွေကိုထပ်တိုးချဲ့ထားပြီးစေယုံကြီးခုနှစ်ခုမှာကုသမှုပေးဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။ကျမိုင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပိုးရီအတီးပြူလူနာပေါင်း 18,000 နီးပါးရှိနေပြီးသေဆုံးသူကတော့412ဦးရှိပါတယ်။ကိုဗစ်အတီးပြူလူနာတွေကိုအုပ်စုခွဲကူတာမှုပေးနေတဲ့အစီအစဉ်အပြင်နောက်ပိုင်းမှာအတီးပြူလူနာတွေများလာခရင်အိမ်မှာပဲတခြားနေကြဖို့အထူးကျန်းမာရေးတာဝန်ရှိသူတွေစဉ်းစားနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။ကျမတို့အနေနဲ့ရိုးမရိတ်တာတစ်ကိုလည်းလူနာတွေပို့ဆောင်ဆောင်ရွက်နေတယ်လို့ပဲရိုးမရိတ်တာနှစ်မှာလည်းဆောင်ရွက်ပါတယ်။ပြီးလို့ရှိရင်ဒါကိစ္စမှာချက်ပေါ်ကျူးလာစားမှာလည်းလူနာ960လောက်ထားနိုင်အောင်လည်းဆောင်ရွက်နေပါတယ်။ဒါအပြင်အောင်ကြီးချင်းမှုတက်ကတော့လက်ချင်းအကြောင်းတော့အဲ့လိုနေရာတွေမှာလည်းလူနာတွေအများကြီးကျမတို့ကက်တဂရီလိုက်ပေါ့နော်ပြည်နေရာမှာဘယ်သူထားမလဲဒါမျိုးတွေလည်းတိုးချက်ပြီးတော့ဆောင်ရွက်နေတာရှိပါတယ်။ဒါပြင်အောင်မြင့်မှုအိမ်ယာမှာဆိုလည်းဒီအနက်မရတဲ့သူတွေပေါ့နော်သူတို့တွေကိုတည်ချထားတဲ့ကိစ္စတွေဒါမျိုးလည်းဆောင်ရွက်နေပါတယ်
။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းကိုဗစ်ရောဂါဟာလူတစ်ယောက်မှာနောက်ထပ်တစ်ချိန်ထပ်ပြီးဖြစ်မလာနိုင်ဘူးလို့သေချာမသိနိုင်သေးတာကြောင့်ယောဂပူကင်းစင်သွားပြီးသူတွေအနေနဲ့လည်းသတိနဲ့နေဖို့ကိုအွန်လိုင်းကနေတစ်ဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ်
။တချို့ယောဂါတွေကတစ်ခါဖြစ်ပြီးတသက်မှာတစ်ခါပဲဖြစ်တဲ့ယောဂါမျိုးဆိုတာရှိပါတယ်။ဒါပေမဲ့ဒီ COVID ယောဂါတသက်မှာတစ်ခါဖြစ်တဲ့ယောဂါမျိုးမဟုတ်ဘူးလို့တော်တော်များများစိတ်ပညာရှင်တွေကဒီလိုသူတို့မြင်ပါတယ်။အဲဒါကြောင့်မလို့ကိုကတစ်ခါဖြစ်ပြီးဖြစ်ပြီးတော့ကုသလို့ကောင်းသွားပြီ။ကောင်းသွားပြီဆိုလို့ရှိရင်ပို့ပြီးတော့ဂရုစိုက်ပါ။နှစ်ခါပြန်မဖြစ်အောင်လို့အဲ့လိုကြီးဆိုင်စီကြပါလေ
။ရန်ကုန်တိုင်းအတွင်းမှာကိုဗစ်ပိုးရီလူနာနဲ့တန်နေရရှိသူတွေကိုထားနိုင်မှုအတွက်ယာယီနေရာတွေကိုထပ်မံတိုးချဲ့နေရမှာဒဂုံစကန်မြို့နယ်မှာရှိတဲ့ယူမာရီတာတင်းနဲ့နှစ်လဲပါဝင်ပါတယ်။တာကီတာမြို့နယ်မှာရှိတဲ့ Fortune Plaza မှာလည်းလူနာ900နဲ့600ဝန်းကျင်ထားနိုင်မှုစီစဉ်နေသလိုယဉ်ကျေးမှုတက္ကသိုလ်နဲ့လေ့ကျင့်ရေးကျောင်းတွေမှာပါထပ်တိုးထားနိုင်အောင်လှုပ်ဆောင်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်ရောဂါလက္ခဏာတွေကတခုဖြစ်တဲ့အနံ့အာယုံမရသူတွေကိုတိချထားနိုင်မှုအတွက်လည်းအောင်မြင့်မှုအိမ်ယာမှာစီစဉ်နေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။